မတူညီတဲ့အမြင်တွေကိုကျွန်တော်တို့နားထောင်တာကျွန်တော်တို့အတိုင်းဝိုင်းမှာအားနေတယ်လို့ပြောရမှာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့မိသားစုမှာပဲជីជីအကြောင်းမှာပဲជីជីမိသားစုမှာဆိုရင်အဖေအမေတွေကပြောတာအကိုအမတွေကပြောတာကိုအငယ်တွေကနားထောင်ရတယ်เจ้าเนี่ยมาဆိုလဲဆရာမပြောတာကိုဤတိမယူပြန်ဖြေရတယ်နိုင်ငံကြီးအတိုင်းဝန်းကိုရောက်တဲ့ခါမှာလဲအဖွဲ့အစည်းတွေမှာဥဆောင်သူတွေကပဲအများစုလှုပ်လို့ရှိပြီးတော့မတူတဲ့အမြင်တွေကိုနားထောင်နေဆိုရင်နေလာတာကိုတွေ့ရပါတယ်အလားတူပဲဒီနောက်တစ်ဆင့်ဖြစ်တဲ့မတူတဲ့အမြင်တွေကိုရောပြီးတော့ပေါ့နော်အားလုံးအတွက်ဒီကောင်းမဲ့အဖြေရှာတဲ့ခါမှာလဲကျွန်တော်တို့မှာဒီအဖေးယူလို့ရတာပေါ့ဆရာအဲ့ဒီမှာလဲအားနေတာကိုဆက်ပြီးတော့တွေ့ရပါတယ
်ကိုဝင်းမင်းပြောတဲ့အတိုင်းမှာပဲမတူညီတဲ့အမြင်တွေကိုလက်ခံဖို့ဆိုတာပေါ့နော်ဟို we agree toDisagree ဆိုတဲ့စကားအတိုင်းပဲပေါ့နော်လက်ခံမှုအတွက်ကတော်တော်လေးကိုခဲယဉ်နေပါတယ်ဥမာတိုင်းရင်းသားတွေဂျာမာရောဒီညီမအစိုးရပိုင်းအုပ်ချုပ်ရေးပိုင်းမှာရောအဲ့ဒီအဥ္စာကတော့တော်တော်လေးကိုညှိနှိုင်းရခက်နေစေကြေတနာပါပဲ
နောက်တစ်ခုကဟိုမင်းပြည်သူတွေဟာဒီမိုကရေစီမှာအခွင့်အရေးရပိုင်ခွင့်ရှိတယ်လို့ responsibility တာဝန်ဝတရားလည်းရှိတယ်အဲ့ဒါကိုမြန်မာပြည်သူတွေသိရပါသလားဘလောက်တာဝန်တည်ကြည်သူအခန့်ကဏ္ဍကိုသူဆောင်ရွက်ကြရထင်ပါလဲ
ရေဘူးရအားဖြင့်တော့ပြည်သူတွေမှာဒီရှိတဲ့တာဝန်ကမဲပေးလိုက်ရင်ပြီးပြီလို့တော်တော်များသုံးသပ်လို့ရှိပါတယ်ဟိုတကယ်တမ်းဒီမိုကရေစီရဲ့အနှစ်သာရအရာ participatory democracy လို့သူတို့ခေါ်တာပေါ့နော် liberal လို့လည်းသူတို့ခေါ်ကြတယ်အဲ့ဒါကဒီအစိုးရရဲ့လွတ်ဆောက်မှုတွေမှာပြည်သူတွေကတွန်းတွန်းတက်တိုက်ဝင်ပြောဆိုအကြံပေးအဲ့လိုပေါ့ပူးပေါင်းဆောင်ရွက်တာမျိုးကိုဆွလို့တာပါအဲ့လိုအနေထားမျိုးဆွလို့ရှိရင်တော့ကျွန်တော်တို့အားနေတာကိုတွေ့ရပါတယ်အစိုးရတွေကိုယ်တိုင်ကလည်းငါတို့ရေးပြီးပြီဆိုလို့ရှိရင်ငါတို့မှာလုပ်ပိုင်ခွင့်ရှိတယ်ဟာလားအများနဲ့တိုင်ပင်လို့ရှိရင်အချိန်ကုန်တယ်ဆိုပြီးတော့ဟိုးရင်ကျွန်တော်တို့ဒီဥနုလက်ထက်ဒီမိုကရေစီရှိတဲ့အကူကဒီ elected democracy လို့ကျွန်တော်တို့ခေါ်တာပေါ့နော်ရွေးကောက်ပွဲကိုပဲဒီမိုကရေစီကိုသတ်မှတ်ပြီးတော့ဒီအစိုးရဖြစ်လာတဲ့အခါမှာဒီမိုကရေစီကြကြပေါ့ပြည်သူ့အသံကိုနားထောင်ပြီးတော့ liberal democracy မျိုးပေါ့နော်ခုနကပြောတဲ့ဒီပူးပေါင်းပါဝင်မှုရှိတဲ့ဒီမိုကရေစီမျိုးဖြစ်အောင်ပေါ်ဖော်ဆောင်တာကိုတွေ့ရပါတယ်အဲ့တော့ဒီနေရာမှာနှစ်ဖက်လုံးမှာတာဝန်ရှိတာတွေ့ရတယ်ဆရာ
ဟုတ်ကဲ့
ဒီလူတွေဘက်ကလည်းအခုလိုကြံပေးနိုင်လို့ဆိုရင်ဒီဖြစ်နေတဲ့အခြေအနေတွေကိုလေ့လာဖို့သတင်းတွေကိုနားထောင်ဖို့ဒါတွေအားလုံးကိုကျွန်တော်တို့ဟိုစဉ်းစားကြမှာဖြစ်ပါတယ်တခါတည်းမှာဆိုရတော့ပြောတာပါနော်အပြည့်သဘောဆောင်တဲ့အကြံပေးမှုမျိုးကိုတော့လက်ခံတယ်ဒါပေမဲ့ဒီမိုကရေစီမှာဆိုတော့အပြည့်သဘောတွေအပြည့်သဘောမဆောင်တာတွေမရှိတော့ဘူးဆရာဒီမှာကဒီထိရောက်တဲ့အကြံပေးနိုင်မပေးနိုင်အဲ့ဒါပဲရှိတယ်ကြမ်းရင်လည်းကြမ်းမယ်ချောရင်လည်းချောမယ်နားခံတာရင်လည်းခံတာမယ်ဒါပေမဲ့နားထောင်ဖို့နဲ့ခုနပြောတဲ့ပြည်သူတွေဘက်ကလည်းပြောဖို့လိုပါတယ်ဆရာ
ဟုတ်ကဲ့ဦးဝင်းမင်းပြောတဲ့ပြည်သူတွေဘက်ကလည်းပဲတာဝန်သိပြီးတော့ participate ဖြစ်ရမယ်အစိုးရကလည်းပြည်သူတွေပြောတာကိုလက်ခံရမယ်ဆိုရဲနှစ်ပိုင်းပေါ့ကွာပြည်သူနဲ့အစိုးရတစ်ဖက်လုံးတာဝန်ကျေရမယ်ဆိုရဲအပိုင်းဒီအပိုင်းကတော့ဒေါက်ခင်ဆိုးဝင်းကလက်တွေ့ဖြစ်ပါလိမ့်မယ်မြန်မာနိုင်ငံမှာကျွန်တော် view ရဲ့ view အကြီးအကဲဖြစ်အချင်းချင်းတွားရောက်ထမ်းဆောင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒေါက်ခင်ဆိုးဝင်းလက်တွေ့အတွေ့အကြုံပြောပါဦး
ဟုတ်ကဲ့ပါအဲလူတွေရဲ့ participation ပေါ့နော်လူတွေရဲ့ပါဝင်မှုအပိုင်းပေါ့အဲ့အဲ့ဒါကိုကျွန်မအရင်ပြောရမယ်ဆိုလို့ရှိရင်တော့ဥမာရန်ကုန်မြို့မှာအများပြည်သူလူထုဟိုတည်ယူပို့ဆောင်ရေးစနစ်ကိုပြုပြင်ပြောင်းလဲနေတယ်ဆိုလို့ရှိရင် CSO ဆိုတဲ့ဒီလူထုခြေပြုအဖွဲ့အစည်းတွေကအတော်လေးကိုဟိုထဲထဲဝင်ဝင်ပူးပေါင်းပါဝင်ဆောင်ရွက်တာတွေ့ရပါတယ်အဲ့ဒါကိုလည်းအားလုံးက appreciate လုပ်ပါတယ်လူထုတွေတွားရေးလာရေးအခက်အခဲဖြစ်တဲ့နေရာတွေမှာသူတို့တွေဘယ်လိုဝိုင်းဝန်းကူညီကြမလဲဆိုပြီးတော့အင်တိုက်အားတိုက်ကိုယ်ထမင်းကိုစားပြီးတော့တကယ်ကိုစေတနာဝန်ထမ်းကူညီခဲ့ကြတာတွေ့ပါတယ်အဲ့ဒါကတော့ကျွန်မအင်တန်မှာသူတို့အားလုံးကိုချီးကျူးပါတယ်ဒါလူလူရဲ့ပါဝင်မှုအပိုင်းပေါ့ဒါကတော့ဒီလိုမျိုးစနစ်တစ်ခုပြောင်းလဲတဲ့နေရာမှာငါတို့လည်းပါဝင်မှဖြစ်မယ်ဆိုတဲ့စိတ်ဓာတ်ရှိတာကိုကျွန်မတွေ့ခဲ့ရပါတယ်တစ်ဖက်မှာလေမပါဝင်မဲနဲ့ဂွားကလန်တိုက်နေတဲ့လူတွေလည်းရှိတယ်သူတို့ကဘလို့ဟာမျိုးတွေလဲဆိုဥပမာဆိုလို့ရှိရင်ရန်ကုန်မြို့ကြီးအမှိုက်ပြဿနာပေါ့ရန်ကုန်မြို့ကြီးအမှိုက်ပြဿနာကိုစီပင်သာယာကနေပြီးတော့အမှိုက်တွေကိုရှင်းသွားတယ်ကိုအမှိုက်ကိုကိုမသိမ့်နိုင်မဲနဲ့စီပင်ကိုအပြစ်ပြောပြီးစီပင်ကမသိမ့်လို့ဆိုပြီးတော့အပြစ်တင်နေတဲ့လူတို့ရှိတယ်ဒါကလည်းဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာဒီအမှိုက်ကစပြီးတော့ဟိုကိုတိုင်စည်းကမ်းတကြပါဝင်ရမယ်ဆိုတဲ့ဒီဟာကိုအားနေတဲ့လူတို့ရဲ့အပိုင်းပေါ့နော်အစိုးရဘိုင်းအနေနဲ့ကိုကြည့်မယ်ဆိုလို့ရှိရင်အစိုးရဘိုင်းကပြည်သူလူထုရဲ့လိုအပ်ချက်တွေကိုလုံနိုင်စွမ်းရှိသလောက်သူတို့လုံနိုင်တဲ့ဘောင်တွင်းရနေပြီးတော့ပြည်ပြင်ပြောင်းလဲဖို့ကြိုးစားနေရဆိုတာကျွန်မတွေ့ရတယ်။ဒါပေမဲ့အောင်မြင်တာမအောင်မြင်တာကတော့အချိန်အတိုင်းတာတစ်ခုအထိအကန့်အသတ်တစ်ခုတော့ရှိပါလိမ့်မယ်။အဲ့ဒါကိုတော့စောင့်ကြည့်ရမှာပါ
။ဒေါက်တာဆိုရင်ပြောတဲ့အမိုက်ကိစ္စအဲ့ဒီအမိုက်ကိုတော့နျူးစပယ်ကိုသိမ်းစေခြင်းနဲ့ဆိုပေမဲ့အခွန်ကိုကပြည်သူကအပြေးဝဆောင်ကြပါလေလား။သူတို့အစိုးရဘက်ကဝန်ဆောင်မှုပေးစေခြင်းနဲ့ပြည်သူကတော့သူတို့တာဝန်ကြီးခြင်းနဲ့သတ်မှတ်ထားတဲ့အခွန်ပေးဆောင်တဲ့စနစ်ကတော့ทีนี้ยาวๆขึ้นนี่ดูเทมาล่ะกวยมั้ยเลยตะบ้าไ
ปโอเคละล้อเสร็จมาတော့ထိရမှုမရှိသေးပါဘူးအစိုးရဘက်ကလည်းအင်တိုက်အားတိုက်မလုပ်တယ်လို့ပဲအားတိုက်မလုပ်ဆိုတာခေါင်းဆောင်ဘိုင်းကတော့ဒီမူဝါဒရပြောတာတော့ရှိတာပေါ့လေဒါပေမဲ့လုပ်ငန်းစဉ်အရာဒီအသေးစိတ်ကိုပေါ့နော်ဟာလာတေချာလုပ်တာမရှိတယ်လို့ပြည်သူတွေဘက်ကလည်းချမ်းသာတဲ့သူတွေဒီပါဆရာရယ်ကျွန်တော်ခြုံခဲ့ရပါတယ်အခွန်မပေးကျင်ကြပါဘူး တော့ဒီနေရာမှာတော့ဟိုတိုင်းပြည်ပြည်သားတွေမှာတာဝန်ကအခွန်ပေးရတာလည်းပါပါတယ်ဒါမှအခုဆိုရလို့ပြောနေတာဟိုအရင်ဒီအာဏာရှင်ဆန်ဆန်အုပ်ချုပ်တဲ့အစိုးရတွေကတော့ဒီတိုင်းပြည်ရဲ့သံရဇာတ်တွေကိုပဲထုတ်သုံးပြီးတော့ဟာပြည်သူတွေရှိရငွေနဲ့ငါလုပ်တာမဟုတ်ကွာဟာငါပိုင်တဲ့ဒီနယ်မြေနဲ့သံရဇာတ်ငွေနဲ့လုပ်တာကွာဆိုပြီးတော့စဉ်းစားခဲ့ပြင်မဲ့ဒီမိုကရေစီအစိုးရမှာကြာတော့ဒီပြည်သူတွေကနေပြီးတော့ထောက်ပံ့နိုင်ငွေနဲ့လုပ်တယ်ဆိုတော့အသိစိတ်ရှိဖို့အစိုးရမှာလိုပါတယ်အဲ့ဒီအတွက်ပြည်သူတွေကအခွန်ပေးဖို့လိုပါတယ်အဲ့တော့ဒီနေရာမှာပြည်သူတွေဘက်ကလည်းဒီအခွန်နဲ့ပတ်သက်ပြီးတော့ပို့ပေးလာဖို့အတွက်တချို့ကတော့ပြောတာပေါ့နော်အစိုးရကပမာသုံးပါလဲအကျိုးရှိမှာလားအစိုးရဘက်ကလည်းအကျိုးရှိအောင်လုပ်ပြမှာဖြစ်ပါတယ်အဲ့တော့နှစ်ဖက်လုံးမှာတော့တာဝန်ရှိပါတယ်ဆရာ
အခွန်ပြည်သနာနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရင်တော့အစိုးရအနေနဲ့ကပြည်သူလူထုလိုအပ်တဲ့ဝန်ဆောင်မှုပေးဖို့အတွက်အခွန်ဘာနာဆိုတာလိုအပ်တယ်အဲ့ဒီအခွန်ဘာနာလိုအပ်တယ်ဆိုတဲ့ဟာကိုပြည်သူလူထုသိအောင်ပညာပေးဖို့လိုပါတယ်ဥပမာဆိုလို့ရှိရင်ဒီကျမဒီအမေရိကန်ပြည်အောင်စုနယ်ပဲရှင်ပေါ့ကျမနေတဲ့ပြည်နယ်မှာကျမပေးတဲ့အခွန်ကြောင့်ကျမရဲ့သားသမီးတွေပညာရေးအခမဲ့ရမယ်ကျမအတွက်ကိုကျမရဲ့ပြည်သူဆောင်ရှားမှုရမယ်ဒီအခွန်ပေးတဲ့အတွက်ကြောင့်ဒီအခွန်နဲ့ဒီပြည်နယ်ကိုလဲပတ်နေတဲ့အကြောင်းမျိုးပြည်နယ်အစိုးရကိုပေးတဲ့အခွန်ဟာပေးထိုက်တယ်ပေးတင်တယ်ဆိုတာကိုကျမခံယူတယ်အဲ့လိုပဲအလားတူပဲဒီအခွန်ကောက်တဲ့အစိုးရအနေနဲ့ကလည်းပွင့်လင်းမြင်သာမှုရှိရှိဒီကောက်ထားတဲ့အခွန်တွေကိုဘယ်နေရာတွေမှာဘလို့သုံးမယ်ဘယ်လိုနေရာတွေမှာဝန်ဆောင်မှုပေးမယ်ဆိုတာကိုပွင့်ပွင့်လင်းလင်းမြင်သာအောင်ချပြလို့ရှိရင်ပြည်သူလူထုအနေနဲ့သဘောပေါက်နားလည်လာပါလိမ့်မယ်ရှင်
ကိုယ်မင်းနောက်တစ်ခုကအစိုးရအုပ်ချုပ်ရေးပိုင်းကဒီမိုကရေစီမှာပြည်သူတွေကိုဒဏ်လူဆက်ဆံရမယ် equal treatment ပေးရမယ်ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာအာဏာပိုင်တွေအစိုးရအပါအဝင်ဝန်ထမ်းတွေကပြည်သူတွေကိုဒဏ်လူဆက်ဆံပါသလားဆင်းရဲချမ်းသာဆက်ဆံမှာကွဲပြားနေသလားနောက်တစ်ခုကအထူးသဖြင့်ဒီမြို့ကြီးပြည်ကြီးတွေနဲ့ဟိုနယ်စုံနယ်ဖြားနဲ့ဒဏ်လူဆက်ဆံခြင်းခံရတဲ့ထင်ပါလားကိုမင်
းဟုတ်ကဲ့ဒီမိကမသိအရေးကြီးတယ်မိကမဆရာဒီမိုကရေစီမှာအများစုကနေပြီးတော့ပါနော်အ ਨੇ စုကိုမဲနဲ့နိုင်တယ်ဆိုပြီးတော့ဒီအ ਨੇ စုရဲ့ခံစားချက်တွေကိုကိုစားမပြုနိုင်လို့ရှိရင်ဒါတာဝန်ကြီးများရှိတယ်လို့မတတ်မှတ်ပါဘူးအဲ့တော့အဲ့လိုတာဝန်ကြီးများမှုမျိုးရှိဖို့လိုပါတယ်ဆရာကပြောတဲ့ဒီဆင်းရဲချမ်းသာဟလာဒီမျိုးပြနဲ့ခြေလက်အဲ့တော့ဒီနေရာတွေမှာလူမျိုးရေးရဘာသာရေးရအများစုနဲ့အ ਨੇ စုတွေအများအားအားသာတဲ့ဘက်တွေအားနေတဲ့ဘက်တွေရှိကြပါတယ်ကျွန်တော်တို့ဒီလူမှုအသံဝိုင်းမှာလည်းတစုံတရာပေါ့နော်တာဝန်ကြီးများမှုကိုကျွန်တော်တို့ငငယ်လေးကသိပြီးတော့ဟိုပြိုးထောင်ပေးခဲ့တဲ့အနေထားမရှိတာကိုတွေ့ရပါတယ်ဥပမာမိသားစုတွေမှာမိပါတွေကအားသားရှိလေးကိုချစ်ဆုံးပဲဟလာသမီးငယ်လေးကိုချစ်ဆုံးပဲအဲ့လိုလုပ်တဲ့အခါမှာရှားမရှိတဲ့သားလက်တွေသမီးလက်တွေအားလုံးကတာတူညီမျှမှုမရဘူးဆိုပြီးတော့ကြိုးစားတင်းတဲ့လောက်မကြိုးစားဘဲနဲ့ဒီမိသားစုတွေမှာပေါ့နော်အားနည်းမှုတွေကျွန်တော်တို့ကြုံရပါတယ်အလားတူပဲကျောင်းနေမှာလည်းဆရာဆန်းမတွေကဟာဒီကျောင်းသားလေးကိုတော့ချစ်တယ်ဘာလို့လဲဆိုတော့စားတော်တယ်အဲ့တော့မတော်တဲ့ကျောင်းသားတွေမချစ်ဘူးအဲ့လိုမျိုးလုပ်လိုက်တဲ့အခါမှာစွန့်ပယ်ခံရတဲ့တာတူညီမျှဆက်ဆံမှုမခံရတဲ့အပိုင်းကမချိမနှက်ဖြစ်တာပါဆရာနော်အဲ့ဒီခါကျတော့တိုင်းပြည်အတွက်ဆိုလို့ရှိရင်တော့ဆုံးရှုံးတာပါဆရာအဲ့တော့ဒီနေရာမှာအစိုးရအနေနဲ့လည်းတာဝန်ရှိပါတယ်နောက်ကျကြံခဲ့တဲ့နေရာတွေဒေသတွေဟာလာရန်စင်းနေခဲ့တဲ့သူတွေလိုအပ်မှုကို equity လို့ခေါ်တဲ့ဒီနိုင်ကြတဲ့နေရာတွေကိုပိုဦးစားပေးတဲ့အဆင့်မျိုးကိုကျွန်တော်တို့သွားမယ်နေထိုင်လို့ဖြစ်ပါတယ
်ဒီမှာကြားဖြတ်ပြီးတော့ပြောချင်တာကခုနကပညာရေးနဲ့ပတ်သက်လို့ပေါ့နော်အဲကိုမင်းမင်းပြောတာနဲ့ကြောင်းမြန်ပါလဲဆိုတော့ပညာရေးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်တယောက်ကနေပြီးတော့ပြောပါတယ်ဆရာဆရာမတွေဟို performance ပေါ့နော်ဒီလို့စွမ်းဆောင်ရည်တိုးတက်အောင်လုပ်ကြပါစွမ်းဆောင်ရည်မကောင်းဘူးဆိုလို့ရှိရင်အရေးချင်းမပြည့်မီဘူးဆိုလို့ရှိရင်နေပို့ပြလိုက်မယ်တဲ့အဲ့တော့နေဘက်ကကလေးတွေကအရေးချင်းမရှိတဲ့ဆရာဆရာမတွေရဲ့တင် जा ချက်ကိုခံယူရမယ်ဆိုတဲ့ခါကျတော့ဟိုပြည်နယ်ဒီမှခွဲခြားဆက်ဆံတာဒီပညာရေးစနစ်မှာတောင်မှဒီလိုဖြစ်နေတယ်ဟိုအရေးချင်းမရှိတဲ့ဆရာမတွေနေပို့ဆိုတဲ့ခါကျတော့နေကကလေးတွေကစာကောင်းကောင်းမတင်ရတော့ဘူးဆိုတဲ့အခြေအနေပေါ့ဥကြဆန်သားရဲ့အဲ့တော့ဘာပဲဖြစ်ဖြစ်ပြည်နယ်ပြည်မခွဲခြားဆက်ဆံတာဒီနေ့အထိရှိနေတော့မှာပဲရှင
်နောက်တစ်ခုအရေးကြီးတယ်ဆရာအဲ့ဒါကျွန်တော်တို့ဒီစီမင်းစည်းကမ်းနဲ့လောက်တာပေါ့နော်ကိုယ့်ရဲ့ဟိုပုဂ္ဂိုလ်ရေးခန်းစားချက်တဲ့စာလို့ရှိရင် rule of law ပေါ့ rule of man မဟုတ်ပါဘူးဆရာအဲ့တော့ဒီနေရာမှာကျွန်တော်တို့မြန်မာလူမျိုးမှာဖြစ်တတ်တာကဒီကျွန်တော်တို့ဒီစိတ်ဆန္ဒအလျောက်ပေါ့နော်ဟာလာပိုချစ်တဲ့သူပိုခင်တဲ့သူကိုယ်နဲ့နီးစပ်တဲ့သူဦးစားပေးတတ်ကြပါတယ်ဆရာဒါပေမဲ့တကယ်တမ်းဒီတူတက်ချင်တယ်ဆိုလို့ရှင်တော့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းစာတင်ကမ်းမှာဆိုလို့ရှင်လဲစာတင်ကမ်းရဲ့စီမင်းစည်းကမ်းအတိုင်းပေါ့နော်အမှတ်ပေးစနစ်ကအစစီမင်းစည်းကမ်းအတိုင်းအလုပ်ခွင်မှာလဲအလားတူပဲပေါ့နော်ဟလာကိုယ်မျိုးမလို့ဟလာကိုယ်နဲ့နှိစက်တဲ့လူမလို့ဦးစားပေးတာမျိုးထက်အဲခုနကစီမင်းစည်းကမ်းတိုင်းလှုပ်ဆောင်မှုမျိုးကိုလှုပ်ချင်းအပြင်ကျွန်တော်ဒီနိုင်ငံရေးလောကကိုသွားတဲ့အခါကျလို့ရှင်လဲအလားတူပဲဒီစီးနဲ့ပေါင်တဲ့ဒီအဖွဲ့အစည်းအတွက်မှာနိုင်ငံအတွက်မှာလှုပ်ဆောင်မှုတွေပိုတွေ့လာပြီးတော့ပုဂ္ဂိုလ်ရေးရဒီနှစ်သက်ခုံမဲ့မှုတွေကိုနောက်ဆုတ်သွားတာမျိုးကိုတွေ့ရမှာဖြစ်ပါတယ်
တော်ခင်ဆိုရင်တော့ကိုဝင်းမင်းတို့ပြောတဲ့အထက်မှာမြန်မာလူမျိုးတွေရဲ့စိတ်ဓာတ်မှာစီကံထုတ်ပြီးတော့လုံနိုင်တဲ့အပိုင်းရှိပါလိမ့်မယ်အခွန်ပေးရမယ်ဆိုမပြင်းရင်အေးယူမယ်ဆိုတာဖြစ်မယ်အမှိုင်းမပြင်းနိုင်ရင်ပြင်းရင်ဖမ်းမယ်စီမယ်အေးယူမယ်ဆိုရင်ဒါမျိုးပြုပြင်နိုင်မှာမဟုတ်ပြန်လန်ဆွေးနွေးခြင်းကိုလူကြီးတွေကလက်မခံတာခုနကိုဝင်းမင်းပြောတဲ့မိသားစုအတွင်းမှာကိုထိုင်ကအစလိမ်မာတဲ့ကလေးမလို့ပို့ချစ်တာတော့အဲ့လိုစိတ်ဓာတ်မျိုးကြတော့ပြင်ဖို့တော်တော်ခိုင်းမယ်ထင်ပါတယ်တော်ခင်ဆိုရင်ဘယ်လိုသဘောပါလဲ
ဟုတ်ကဲ့ပါကျမတို့မြန်မာနိုင်ငံဗုဒ္ဓဘာသာအများစုနေထိုင်တဲ့နိုင်ငံဖြစ်တဲ့အလျောက်ပေါ့ကျမတွားလီယာမှာတကယ်ကိုလေးစားကြည့်ညိုပွဲရကောင်းတဲ့ဆရာတော်ကြီးတွေရဲ့တရားပွဲတွေနဲ့ကျမမကြခဏတိုးပါတယ်ဆရာတော်ကြီးတွေကလည်းဒီမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့ဒီဗိမဇိုတရား၄ပါးနဲ့အညီကျင့်ကြံနေထိုင်မှုဟောကြားမှာပဲကျမသိပါတယ်ဒါပေမဲ့ဆရာတော်ကြီးတွေဟောရင်းနဲ့သာပြန်လုံတော်မူမယ်လူတွေကအဲ့တရားတွေကိုမလိုက်နာမကျင့်သုံးတဲ့အပြင်လောဘဒေါသမောဟတွေဖုံးလွှမ်းနေသေးပါပဲ
ဟိုဒီမိုကရေစီကိုစပြောင်းကစားနိုင်ငံတွေအာဏာရှင်စနစ်အောင်မှနေခဲ့ရတဲ့သူတွေမှာပြောကျင်တာတွေကများပြီးတော့ဟိုပြောခွင့်ရလာတဲ့အခါမှာဖိနှိပ်သူတွေအရင်သုံးသူလိုမျိုးကြမ်းကြမ်းတမ်းတမ်းနေသူတို့ပြန်ပြောမိကြပါတယ်ဆရာဟိုအရိုက်ခံတဲ့သားသမီးကသူတို့မိဘကိုယ်တိုင်ဖြစ်လာတဲ့အခါမှာပြန်ရိုက်တယ်ဆိုတဲ့သဘောမျိုးပေါ့နော်သူတို့မှာတခြားနီးနဲ့ဒီသားသမီးတွေကိုဟိုလာသွန်သင်နိုင်တယ်ဆိုတာမျိုးကိုမတိလာမိခဲ့တဲ့အခါကျတော့အဲ့တော့ဒါကတော့ဒီကျွန်တော်တို့ဒီကျောင်းပညာရေးတွေမှာပါဒီပြည်သူနီတိသဘောမျိုးတွေကိုချင်းတရားပိုင်းဆိုင်ရာကိစ္စမျိုးတွေလေ့ကျင့်ပြောဆောင်ပေးရမယ့်အပိုင်းမှာရှိပါတယ်